ဘင်္ဂလားပင်လယ်အော်မှာအခြေပြုတဲ့အားပြင်းမုန်တိုင်းဟာဥတီယာလမ်းကြောင်းပြောင်းသွားတဲ့အတွက်အေယာဝတီတိုင်းဒေသကြီးလက်ပတ်တာကသဘာဝဘေးအန္တရာယ်ရှောင်ကျေးရွာသားတို့နေရခြင်းကိုပြန်ကြပေမဲ့မြစ်ချောင်းပင်လယ်နဲ့နေတဲ့ကျေးရွာသားအများစုကတော့မပြန်ရဲကြသေးဘူးလို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။နောက်ထပ်ဝင်လာနိုင်ပွဲရာရှိတဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုအတွက်လည်းအေယာဝတီတိုင်းအစိုးရအနေနဲ့ကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ဆောင်နေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်အင်ကနေဆက်သွယ်မြင့်မြတ်ပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမုံတိုင်းရှောင်သူတွေအများဆုံးရှိနေတဲ့အေယာဝတီတိုင်းဒေသကြီးလပုတ်တံမြို့နယ်ထဲမှာတော့မုံတိုင်းအားပြော့နေတဲ့အခြေအနေတွေကြောင့်တဘာဝဘေးအန္တရာယ်ရှောင်ပြည်သူတို့ဟာနေရရင်းကိုပြန်လို့ရှိတယ်လို့အများစုဟာမပြန်နိုင်သေးဘူးလို့နှလုံးလှကျမ်းမရေဆောက်ရှောက်ရေးဖွဲ့ဝင်ကုသုံးအေးကပြောပါတယ
်မုံတိုင်းကတော့လက်ရှိကတော့သုတ်သွားတယ်ပြောတယ်လပုတ်တံကတော့ငြေနေတယ်လပုတ်တံကတော့ဘာမှပြေမုံတိုင်းကိုတိတ်ကြောင်နေတဲ့လူတွေကတော်တော်များများကြာသေးတယ်လက်ရှိကတော့ဆောက်ချောက်တောက်ခွနေရာလောက်လည်းစည်ရေးရှိတာပေါ့ပြန်သွားတဲ့လူတွေကကုန်းဘော်ဘက်ကနေပြီးတော့ပြန်လို့ရတယ်ဒီလိုအင်အားလောက်ပေါ့ပြန်သွားတာပေါ့သုံးဘက်ကနေပြီးတော့ကားနဲ့ပြန်လို့ရတယ်လူတွေတချို့ပြန်တယ်လေ
နေရပြန်လူအများစုဟာလပုတ်တာမြို့နယ်ကုန်းသင်ပိုင်းကြားတဲ့ကျေးရွာသားတွေဖြစ်ပြီးမြစ်ချောင်းပင်လယ်နဲ့နေတဲ့ကျေးရွာသားတွေကတော့မပြန်ရဲသေးဘူးလို့သူကဆိုပါတယ်ပြီးခဲ့တဲ့23ရက်နေ့ကစပြီးမုံတိုင်းသတိပေးကြေညာချက်ကြောင့်ပင်လယ်ကမ်းနီးကျေးရွာကရွာသား3000ခန့်ဟာလပုတ်တာမြို့နယ်ထဲကိုဝင်ရောက်ကုလွန်လာခဲ့ကြတာပါလက်ရှိမှာမုံတိုင်းဥတီယာလမ်းကြောင်းပြောင်းသွားလို့အန္တရာယ်ကင်းပြီလို့ဆိုပေမဲ့လည်းအေယာဝတီတိုင်းဒေသကြီးအစိုးရဖွဲ့အနေနဲ့ရေလန်းခီးသွန်းလာခွေကိုပိတ်ပင်ထားတယ်လို့ကုသုံးအေးကပြောပါတယ်
ကုန်းလမ်းကြီးကတော့ပြန်လို့ရတယ်ကျွန်တော်တို့ရေလမ်းကိုအနာပိုင်ကြီးကပြန်ခွင့်မပြုသေးဘူးပြန်ခွင့်မပြုသေးဘူးဆိုတာကျွန်တော်တို့ဒီတိုင်းညွန်ကြားချက်မရသေးတဲ့အတွက်ရေရင်တွေကိုထွက်ခွင့်မပြုသေးဘူ
းအလားတူမော်လမြိုင်ကျွန်းမြို့နယ်ဘက်မှာလည်းမုံတိုင်းတိမ်းချောင်သူတွေရှိနေတယ်လို့ဒေသခံကိုမြင့်စိုးကပြောပါတယ
်ကျွန်တော်ကရှိရင်5600လောက်ပဲတော့ရှိမှာပါအဲဒီရပ်ပတ်တာအစစလူတွေကျွန်တော်တို့မော်ကျွန်းနယ်ကပါတဲ့လူတွေဝင်လာကြတယ်ဗျ
မိုးလေဝသနဲ့ဆလဗေဒညွှန်ကြားမှုဦးစီးဌာနကနေဒီကနေ့ထုတ်ပြန်ချက်အရတော့ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းမုန်တိုင်းငယ်တစ်ခုဟာအနောက်မြောက်ဘက်ကိုရွှေ့လာခဲ့ပြီးဘုံဘူအားကောင်းလာတဲ့ဆိုင်ကလုန်းမုန်တိုင်းကြမ်းအဖြစ်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံပသိမ်မြို့ရဲ့အနောက်မြောက်ဘက်မိုင်200ခန့်၊ကွာမြို့ရဲ့အနောက်တောင်ဘက်မိုင်200ခန့်၊ကြောက်ပြူမြို့ရဲ့အနောက်တောင်ဘက်195မိုင်ခန့်အိန္ဒိယနိုင်ငံဗီဇကာပတနမ်မြို့ရဲ့အရှေ့တောင်ဘက်မိုင်460ခန့်ကွာပင်လယ်ပြင်ကိုပိုဟိုပြုတ်နေတယ်လို့ထုတ်ပြန်ထားပါတယ်အေယာဝတီတိုင်းဒေသကြီးအစိုးရဖွဲ့အနေနဲ့အခုဝင်လာနိုင်မဲ့မုန်တိုင်းတွေနဲ့ကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ဆောင်နေတယ်လို့အစိုးရဖွဲ့ဝင်လူမှုရေးဝန်ကြီးတောက်တာလှမ်းမြတ်တွေကပြောပါတယ်
ခုလက်ရှိနေသားမှာတော့မုန်တိုင်းကတော့နောက်တစ်လုံးလာနိုင်တယ်သို့တော်လည်းပဲဒေသခံပြည်သူတွေနေနေကတော့သူကလည်းလက်ရှိကြားကာလလေးမှာတော့ခဏပြောင်းချင်နေပေါ့နော်ပြန်ပါတယ်သို့တော်လည်းပဲရေလန်းခီးရသွားနိုင်တဲ့သွားမဲ့လူတွေအတွက်ကတော့ဒီမှာခစ်တာအဆိုင်ခံထားပါသေးတယ်အဲဒါကြောင့်မုန်တိုင်းချင်းကြချက်မှာတော့အဓိကဟိုင်းကြီးကျောင်းနဲ့တောင်ဝင်းချင်းတော့ဝင်နိုင်တယ်လို့ကျမတို့ကလည်းဟိုအဲ့လိုသတင်းရထားတဲ့အခါကျတော့ဒီကျမတို့လက်ဖတ်တာရဲ့ဟိုင်းကြီးရဲ့မော်လမြိုင်ကျောင်းပေါ့နော်မောင်ကျောင်းမေကနေပြီးတော့အဲ့တောင်ဝင်းချင်းမှာရှိတဲ့ဒေသခံပြည်သူတွေကနေပြီးတော့တိုက်ကုန်းကျော်ကြတယ်နောက်ကျောင်းနေကျမတို့ဒီရေရောလေရောလွတ်တဲ့နေရာတွေပေါ့နော်အဲ့ဒီကျောင်းတွေဖုန်ကြီးကျောင်းတွေတချို့ဆိုစေယုံနေမှာပါဒီဒေသခံပြည်သူတွေကနေပြီးတော့ခုလက်ရှိနေသားမှာဝင်ရောက်ပြီးတော့ခိုးလောက်နေတာတွေရှိပါတယ်နောက်ကျမတို့ AI တိုင်းလုံးမှာဒီမုံတိုင်းကြားရောက်နိုင်တဲ့ဒေသတောင်ဝင်းချင်းတွေကိုကျမတို့ကနေပြီးတော့တောက်လျှောက်ပဲကျမတို့ပြည်သိမ်းနဲ့ပြည်လည်နေရာခြားသားတွေကနေပြီးတော့သတင်းတွေကိုအများအားပို့ပေးပါတယ်နောက်ပြီးတော့ချက်ချင်းဤမိသားမနိုင်ငံတိတိရှဲတွေရရင်းတွေအကုန်လုံးပဲလိုက်ပြီးတော့သတင်းကြေညာသတင်းချအောင်ဟိုလိုက်ပြီးတော့နှိုးဆော်ထားတာတွေရှိပါတယ်ကျဲလို့မြဒီဒေတာတွေမှာမုံတိုင်းတိုင်းခံရပြီဆိုရင်ကျမတို့ဆန်ရိတ်ခါအဖြစ်တော့ဟိုပြုတ်ပြုတ်ဝါးဝါးနဲ့လောင်းငါနိုင်တဲ့ဆန်ရိတ်ခါဖြစ်အောင်စီစဉ်ထားမှုတွေရှိပါတယ
်မုံတိုင်းဝင်ရောက်လာမယ်ဆိုရင်ဆန်နာရိတ်ခါပြလာမှုမရှိစေဖို့အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့လည်းဝန်ကြီးကပြောပါတယ်လက်ရှိမှာအေယာဝတီတိုင်းဒေသကြီးတွင်မုန်တိုင်းကြားရောက်နိုင်မဲ့မြို့နယ်73မြို့နယ်ကစာတင်ကျောင်း4000နီးပါးကိုလည်းပိတ်ပင်ထားပါဗျ။ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအနေအောင်စစ်အားပြင်းမုန်တိုင်းတစ်ခုအေယာဝတီတိုင်းဒေသကြီးလပုတ်တာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်လွဲခရိုင်တို့မှာဒီရေဟာ9ပေကနေ10ပေခန့်မြင့်တက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတိပေးကြေညာထားပါဗျ။အစိုးရကနေဒီလိုကြေညာထားပြီးနောက်ပိုင်းမုံတိုင်းဥတီယာလမ်းကြောင်းပြောင်းသွားပြီမဲ့အေယာဝတီတိုင်းဒေသခံတွေအနေနဲ့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေပါတယ်ပြီးခဲ့တဲ့2008ခုနှစ်မေလတွင်နာဂစ်မုံတိုင်းကြားရောက်စဉ်ကအေယာဝတီတိုင်းဟာထိခိုက်ဒေဆုံးမှုအများဆုံးဖြစ်ပွားခဲ့ပါတယ်အေယာဝတီတိုင်းရခုန်တိုင်းပါဝင်မြန်မာနိုင်ငံတစ်ဖက်မှာနာဂစ်မုံတိုင်းရောက်ဒေဆုံးသူဥယျာဉ် 9,000 ကျော်ပျောက်ဆုံးသူဥယျာဉ် 95,000 ကျော်တန်ရန်ရသူ 2,000 နီးပါးနဲ့မုံတိုင်းဘေးသံခံရသူတသန်းခွဲရှိပြီးလူဦးရေ 73,000-6,400 ခန့်ကိုကယ်ဆယ်ရေးစခန်းမှာကယ်တင်နိုင်ခဲ့တယ်လို့နိုင်ငံပိုင်သတင်းစာကနေဖော်ပြထားပါတယ်ခင်ဗျာ